2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲဆီမီဖိုင်နယ်ဒုတိယပွဲမှာခရိုအေးရှားကအင်္ဂလန်ကို2ဂိုးတကိုးနဲ့နိုင်ပြီးတော့ဘောလုံးပွဲကိုတက်သွားပြီးဖြစ်ပါတယ်။အဲ့ဒီပွဲပေါ်သုံးသပ်ချက်တွေနဲ့ခရိုအေးရှားနဲ့ပြင်သစ်ဘောလုံးပွဲပေါ်ခံမှန်းချက်တွေကိုကိုကျော်ကျော်သိန်းကစူးစီးတင်ပြထားပါတယ်။နားဆင်ပါခင်ဗျာ။
အင်္ဂလန်သင်းဟာစောပိုင်းကစားပုံကောင်းမိမယ်လေခရိုအေးရှားရဲ့အပြင်းထန်တိုက်စစ်တွေကိုတစ်ချက်တစ်ချက်မခံနိုင်တာကြောင့်ခရိုအေးရှားအသင်းထိုက်တန်အနိုင်ရသွားတာပါလို့အင်္ဂလန်သင်းကိုအားပေးသူမြမလေရွေးစင်အသင်းဂိုးသမောင်းဟောင်းကိုရင်ထွေးကပြောပေးမယ်ခရိုအေးရှားသွင်းသွားတဲ့ပထမဂိုးနဲ့ပတ်သက်လို့တော့သူကပဝင်မကြပါဘူ
းအကြောင်းလဲဆိုသူတို့ကစိတ်ဓာတ်ပန်းဆိုင်ရောကစားတာရောဘလောက်ပဲသူတို့ပထမပိုင်းရှုံးနေပေမဲ့ပုံမပြတ်ပန်းမပြတ်နဲ့ကစားဝါတယ်တိုက်တိုက်တွန်းတွန်းကစားဝါတယ်ရတဲ့ရတတ်တဲ့ဂိုးရအောင်ကစားဝါတယ်ဒါပေမဲ့ပထမပိုင်းပေးလိုက်တဲ့ဂိုးကတော့ကျွန်တော်အနေနဲ့ပြောရင်အဲ့ဂိုးကမပေးစင်မပေးလိုက်တဲ့ဂိုးဗျ။တိုင်လူကြီးအနေနဲ့ပြန်ကြည့်မယ်ဆိုရင်အဲ့ဘောကခေါင်းတိုက်လိုက်တဲ့ချိန်မှာဘောချလောက်ကြီးနဲ့ကန်သွားတာအဲ့ဒါဖောင်းပေးလို့ရတယ်ကျွန်တော်အနေနဲ့ပြောတာပေါ့နော
်။ခရီးရှားအသင်းကိုအနိုင်ရလက်အဖြစ်ကြိုတင်ခံမှန်းထားတဲ့ဘောလုံးအကစားဝေဖန်သုံးသက်သူကိုဝင်းကျော်မင်းကတော့ဒီပွဲမှာခရီးရှားနိုင်ရတာဟာအတွေ့အကြုံရင့်ကျက်သူကစားသမားတွေကြောင့်ဖြစ်တယ်လို့ပြောပါတယ
်။ဒီကြုံကစားသမားတွေပေါ့မန်ယူတို့ပါရီစ်တို့ရဲ့အဓိကဒီကိုကြည့်တော့မှဘလို့ကြားရမယ်ဒီလိုအချိန်မှာတန်ဖိုးအတက်ကြလောက်ရမယ်ဆိုတော့သူတို့ပြည့်အစ်ကိုနေရတာကြတာကြဒီဆောင်းဘွေးနေပါလေစင်ကာပူမထင်ပါပဲကိုရတာဆိုရင်နောက်ပိုင်းကျတော့ဒီခြေပါကိုပြန်ယူဖို့လို့ဒီဒိုင်ကိုရဖို့တော့ပိုပြီးအားဆိုင်တဲ့နေရာမှာခွေးဆိုင်ရင်ဒီယူပါပိုင်းနေရာလေတော်တော်လေးကိုဖြောက်ခဲ့တယ်သူချင်းဒီပါရစ်ကိုထိန်းနေတယ်ဒီကစင်ကာရဲ့ညာဝန်ပါကဝေါ်ကာဆိုတော့တော်တော်လေးအမှားများရအဓိကတော့အတွေ့အကြုံပိုင်းနဲ့တခါကြောက်တယ်လို့ပြောထင်ပါတယ်ခင်ဗျ
အခုဆိုရင်တော့ပထမဆီမီဖိုင်နယ်ပွဲမှာဘယ်ဂျီယံကိုနိုင်ပြီးဘိုလူပွဲရောက်နေပြီဖြစ်တဲ့ပြင်သစ်နဲ့ခရိုအေးရှားတို့ဘိုလူပွဲရှင်ပြိုင်ကစားကြရတော့မှာပါခရိုအေးရှားအသင်းဟာကမ္ဘာဖလားပြိုင်ပွဲမှာဒီတစ်ချိန်နဲ့ဆိုရင်၅ချိန်မြောက်ဝင်ရောက်ရှင်ပြိုင်နိုင်တာဖြစ်ပြီးဘိုလူပွဲအထိတက်နိုင်တာကတော့ဒါပထမဆုံးအချိန်ပါပြင်သစ်အသင်းကတော့1954ခုနှစ်ကတည်းကစားလို့ကမ္ဘာဖလားပြိုင်ပွဲတိုင်းမှာပါဝင်ရှင်ပြိုင်ထားနိုင်ပြီး1998မှာချန်ပီယံဖြစ်ထားဘူးသလိုဒုတိယတစ်ချိန်တတရနှစ်ကြိမ်စတုဒ္ဓတစ်ကြိမ်ရထားဘူးပါတယ်ဘိုလူပွဲမှာဒီနှစ်သင်းနဲ့ကဘယ်အသင်းချန်ပီယံဖြစ်မယ်လို့ကိုရင်ထွေးကခန့်မှန်းပါတယ
်အော်ဒီနေ့ကစားတဲ့ပုံကျွန်တော်မလေးရကစားတဲ့ပုံကြည့်ရင်ကျွန်တော်အမြင်ခရိုအေးရှားကကစားလာတဲ့စတင်းလျှောက်မှာခရိုအေးရှားကစားတာလေးကတဖြည်းဖြည်းနဲ့ပို့ပြီးတော့ကစားကွက်ကြီးကောင်းလာတယ်တယောက်နဲ့ကစားတာလည်းအေးယူပို့ပြီးတော့တိတိကျကျဖြစ်လာတယ်ရရရတယ်လို့အနိုင်ကျွန်းနေတယ်ကျွန်တော်ကတော့ဒီပွဲကမနစ်ဖက်ပဲနဲ့အသင်းကြီးအသင်းဖြစ်တဲ့ပြင်သစ်ကိုတော့မှခရိုအေးရှားနိုင်ငံနဲ့အခြေအနေရှိပါတယ်ခင်ဗျာ
ကိုဝင်းကျော်မင်းကလည်းကိုရင်ထွေးနဲ့အလားတူပဲဖြစ်ပြီးဒီဒီချိန်ကမ္ဘာဖလားပြိုင်ပွဲမှာချန်ပီယံသစ်အသင်းတစ်သင်းပေါ်လာမယ်လို့ခန့်မှန်းပါတယ်သူကရောဘယ်လိုအချက်တွေပေါ်မှာများအခြေခံတွက်ချက်ပြီးတော့ဒီလိုခန့်မှန်းတာပါလဲ
ပြင်သစ်မှာလည်းဒီလိုမျိုးဒီဒီအင်္ဂလန်လိုပဲကစားအကောင်းတဲ့လူတွေအများစုပါလာတယ်ဆိုတဲ့အနေအထားတစ်ခုကဒီအတွေ့အကြုံနဲ့ခရီးကြတာမှာဒီလိုဘယ်လိုထင်းချောင်းအောင်လဲဆိုတော့မျိုးကထုတ်ကြင်ကြတယ်ဗျာကျွန်တော်မြင်တဲ့နေရာအင်္ဂလန်ရဲ့နောက်တောင်မှာကျွန်တော်ဆိုးလို့မကူရီကိုဟောကာလို့ဆိုတာလဲဒီကျွန်တော်ပြင်ပမှာရှိနေရဒီဘောကာစစ်သမားတွေပေါ့ NTD တို့ဒီဖာရင်းလို့ဆိုတာလဲဒီဓာတ်လူလူငယ်ကစားသမားတွေဖြစ်ကြကြပြီးတော့တိကျုံဒီကစားသမားတွေပါလာမယ်ခေချောက်တို့ဒီလိုကြောက်ခံကစားနိုင်လို့ဆိုတော့ပြောလို့ရခံမယ်သူရဲ့တိုက်စစ်ကထက်ရလို့ကိုရနေတယ်ဆိုရင်တော့မှဒီဒီနေ့ကစားရတဲ့အင်္ဂလန်နဲ့ပဲတော့လို့လည်းသူကိုရပြန်ပြေးရနိုင်တဲ့အနေအထားရှိရတယ်တော်တယ်ကြာတစ်ပတ်ကြိမ်ရောက်ဘာဖလာမှာချန်ပီယံတက်တဲ့ပေါ်လာလို့ကျွန်တော်လည်းလေးစားနေကြက
ြခရိုအေးရှားနဲ့ပြင်သစ်တို့ရဲ့ဘူလူပွဲကိုဇူလိုင်လ15ရက်တနင်္ဂနွေနေ့မြန်မာစံတော်ချိန်ည9နာရီခွဲမှာရုရှားနိုင်ငံမော်စကိုမြို့တော်ကပရိသတ်8000ကျော်ဆန်လူစနင်းကီမြို့သားကစားကွင်းမှာရှင်ပြိုင်ကစားကြမှာဖြစ်ပါတယ်ဒီကွင်းဟာအင်ရှင်ရုရှားနဲ့ဆော်ဒီအာရေဗီယာတို့ဇွန်လ14ရက်နေ့ကအဖွင့်ပွဲကစားခဲ့တဲ့ကွင်းလည်းဖြစ်ပါတယ်စီးဖိုင်နဲ့ပွဲတွေမှာအရေးနှိမ်သွားကြတဲ့ဘယ်ဂျီယံနဲ့အင်္ဂလန်အသင်းတို့ရဲ့တတိယလူပွဲကတော့စိန့်ပီတာစပတ်အကားစားကွင်းမှာဇူလိုင်လ14ရက်စနေနေ့ရှင်ပြိုင်ကစားကြမှာဖြစ်ပါရယ်ခင်ဗျာ။